ကိုပိုင်အုပ်ချုပ်ခွင့်ရဒေသရွာငံမှာဒီကော်ဖီလုပ်ငန်းဟာဆိုလို့ရှိရင်အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်လာနေတာပါဒီမှာရှိတဲ့ရွာတိုင်းမှာကော်ဖီစိုက်ပျိုးထုတ်လုပ်လာတာနှစ်တော်ကြာလာပြီဆိုပေမဲ့လည်းတကယ်တမ်းဒီနိုင်ငံတကာအဆင့်မီအထူးထောင်ဝင်ကော်ဖီတွေကိုစိုက်ပျိုးထုတ်လုပ်လာတာကတော့နှစ်ပိုင်းသာရှိပါသေးတယ်ဒီလိုမျိုးအထူးထောင်ဝင်ကော်ဖီတွေကိုထုတ်လုပ်တဲ့လုပ်ငန်းတွေထဲကမှဒီဒေသခံတောင်သူတွေအများစုပါဝင်ပြီးတော့မှလုပ်ကင်ဆောင်ရွက်နေတဲ့ရွှေတောင်သူဆိုတဲ့ကော်ဖီလုပ်ငန်းအကြောင်းကိုကျွန်တော်ဒီနေ့လေ့လာကြည့်ကြရအောင်ပါရှင်
ရွာငံဒေသကအိမ်တိုင်းနီးပါးမှာတဘာဝအတိုင်းစိုက်ပျိုးထားတဲ့ကော်ဖီပင်တွေကိုတွေ့နိုင်ပါတယ်။တောင်သူတွေဟာကော်ဖီပင်ကိုမရိုးဖလားစိုက်ပျိုးလာခဲ့ကြပေမဲ့ကော်ဖီတောက်သုံးကြတဲ့သူတွေမဟုတ်တလို့ကော်ဖီကိုစီးပွားဖြစ်ရောင်းချခဲ့ကြသူတွေလည်းမဟုတ်ပါဘူး။ဒီလိုဆိုရင်ကော်ဖီပင်ကိုဘာကြောင့်စိုက်ပျိုးခဲ့ကြတာပါလဲ။ကော်ဖီပင်ရဲ့အပွင့်ဟာဒီဒေသကပြားတွေဝိယီတဲဆောင်စုဆောင်းရမှာအရေးပါတယ်လို့ဒီနည်းနဲ့တဘာဝပြားရီထုတ်လုပ်ကြတာကြောင့်အိမ်တိုင်းနီးပါးကော်ဖီပင်ကိုစိုက်ကြတယ်လို့ကော်ဖီစိတ်အခွန်ကိုတော့ချောကလတ်အချို့တခုလိုတရေစာဖြစ်နေစားခဲ့ကြတယ်လို့ဒေသခံတွေကပြောပြကြပါတယ်။ဒီလိုနဲ့ပဲ200နဲ့ချီကော်ဖီပင်စိုက်ခဲ့ရကရောင်းငံဒေသထွက်ကော်ဖီဟာနိုင်ငံတကာအဆင့်မီအရေးသွေးရှိတဲ့ကော်ဖီဖြစ်နေတယ်ဆိုတာကိုတော့နိုင်ငံတကာကကော်ဖီပညာရှင်တချို့ရဲ့အကူအညီနဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေကမှစတင်သိရှိလာခဲ့တာပါ။ဒီလိုသိလာပြီးတဲ့နောက်မှာတော့နိုင်ငံတကာကိုတင်ဖို့ရောင်းချနိုင်တဲ့အထူးထောင်ဝင်ကော်ဖီတွေစိုက်ပျိုးထုတ်လုပ်လာခဲ့ကြတယ်လို့ဒီအထဲမှာကြီးရွာ18ရွာကတောင်သူတွေအထူးသဖြင့်အမျိုးသမီးတွေအများစုပါဝင်တဲ့ရွှေတောင်သူကော်ဖီလုပ်ငန်းလေးပါပါတယ်။ဒီအဖွဲ့ပေါ်ပေါက်လာပုံကတော့လက်ရှိရွှေတောင်သူဥက္ကဋ္ဌကိုစောဝင်းကိုကအခုလိုရှင်းပြပါတယ
်။ရွှေတောင်သူရေလို့ဖြစ်လာတာပြောမယ်ဆိုလို့ရှင်တော့2015-16ရာသီနဲ့စပြောမှဖြစ်ပါတယ်။2015-16မှာ World of Indonesian နဲ့အနေပြီးတော့ကျွန်တော်ကျွန်တော်မျိုးနဲ့မှာ project တစ်ခုစောင့်ဝင်တယ်။ဘယ်တော့အင်ဒိုနီးရှားနဲ့ USA ရဲ့အကူအညီတော်ပန်နဲ့သူတို့ကကျွန်တော်တောင်သူတွေနိပညာပေးရဲ့ဒူရန်ကော်ဖီထုတ်လုပ်ပြီးတော့နိုင်ငံအပြည်ပအောင်တင်ပို့တာကိုစပြီးတော့လုပ်ပေးရဲ့အဲ့ချိန်မှာကျွန်တော်ရှေ့တောင်သူဖြစ်လာမယ်အကြီးက4ရွာနေစပြီးတော့ဒူရန်ကော်ဖီ6တန်စထုတ်ခဲ့တယ်အဲဒုတိယ2016-17ရာသီမှာဒူရန်ကော်ဖီ38တန်ကိုကြီးရပေါင်း16ရွာနေပြီးတော့ထုတ်လုပ်နိုင်ခဲ့တယ်အဲဒုတိယ2016-17ရာသီကုန်လည်းအချိန်မှာပဲကျွန်တော်တို့တောင်သူတွေစဉ်းစားမိရဲ့ဟိုအထူးတန်းကော်ဖီအရင်တော့ကျွန်တော်တို့ကဟိုကော်ဖီစိုက်လာတာမိဘတို့ကလည်းတော်တော်နဲ့စိုက်လာတာဒါပေမဲ့အထူးကော်ဖီကိုဈေးကောင်းတစ်ခါမှမရောဘူးဒါပေမဲ့ဒီ project ဝင်လာတဲ့အချိန်မှာကျွန်တော်တို့ကော်ဖီကိုဈေးလက်ရှိပေါက်ဈေးရဲ့ငါးဆအထူးမြင်ပြီးတော့ဟိုပြပတင်ပို့ရတဲ့အချိန်မှာကျွန်တော်တို့16ရွာတောင်သူတွေခေါင်းဆောင်တွေစုပြီးတော့စဉ်းစားအစည်းအဝေးလုပ်ကြတယ်ငါတို့အဲဒီအရင်တော့လုံးဝဈေးမရှိတဲ့ကော်ဖီကိုဈေးကောင်းနဲ့ရောင်းလာရပြီအခုဆိုလို့ရှိရင်ငါတို့လက်ထပ်မှခန်းစားခွင့်တခုရှိနေပြီပေါ့ဒါပေမဲ့ project ဆိုတာအချိန်ကာလတခုပြီးလို့ရှိရင်ပြီးဆုံးသွားမှာအဲလိုအချိန်ကျလို့ရှိရင်ငါတို့ကဒီအထူးအကူထုတ်လုပ်မှုကိုရလိုက်မလားငါတို့ကငါတို့စက်သွားမလားပေါ့အဲဆိုကျွန်တော်တို့16ရာခေါင်းဆောင်တွေအစည်းအဝေးလုပ်ကြတယ်အဲအစည်းအဝေးမှာလည်းကျွန်တော်တို့အရင်က YSCG ဆိုပြီးတော့အဖွဲ့တခုဖွဲ့ဖြစ်တယ်ပေါ့ဒီအထူးတန်းကော်ဖီကိုတောင်သူတွေကိုယ်တိုင်ရေရှည်ဆက်လုပ်လို့ဆိုပြီးတော့ YSCG ရဲ့အတိတ်တွေကတော့ Young Specialty Coffee Group Young Mini Coffee စိုက်ပျိုးအထူးတန်းကော်ဖီစိုက်ပျိုးထုတ်လုပ်ခွင့်ရအဖွဲ့ပေါ့နော
်ရွှေတောင်သူအဖွဲ့ကိုတောင်သူ၄-၅ယောက်နဲ့အစာပြုခဲ့ပေမဲ့ထုတ်လုပ်မှုတက်တန်း၃နှစ်ကြာလာခဲ့ပြီးတဲ့နောက်အခုအချိန်မှာတော့အထူးတန်းဝင်ကော်ဖီထုတ်လုပ်မှုကိုစိတ်ဝင်စားတဲ့တောင်သူတွေ400ကျော်အထိပူးပေါင်းပါဝင်လာခဲ့ပါတယ်အချိန်တိုအတွင်းမှာအဖွဲ့ဝင်ရာနဲ့ချီတိုးလာခဲ့တဲ့ရွှေတောင်သူတွေဘယ်လိုပုံစံမျိုးနဲ့စုဖွဲ့ခဲ့ကြတာပါလဲရွှေတောင်သူရဲ့ထုတ်လုပ်မှုမန်နေဂျာလည်းဖြစ်ကြောက်ကူပြည်ကြေးရွာရဲ့အဖွဲ့ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းထွန်းကအခုလိုရှင်းပြပါတယ
်ကြေးရွာတွေမှာဟိုဒီထူးထောင်ကော်ဖီဖက်ဒီမှာအရင်ဆုံးစုဖွဲ့ဖွဲ့ရှိတယ်အဲဒီမှာကြေးရွာတွေမှာဒီရွှေတောင်သူရဲ့စီမံစည်းကမ်းရာကြေးရွာစုဖွဲ့တစ်ဖက်မှာ10ဦးထက်နေဆုံးတော့ဆယ်ဦးနေဆုံးနေဖက်ရှိရမယ်ဖက်ရှိရောအဲ့ဒီ10ဦးတချို့ရွာလည်းဟို20ကျော်ရှိတာရှိတယ်ကျော်လဲ50ကျော်ရှိတာရှိတယ်ကျော်လိုက်ပြီးတော့အဲ့လိုဖြစ်စီပြီးတဲ့ခါကျတော့တချို့တွေကဟိုတရားနဲ့တရားဟိုပုံစံချင်းတော့တိတ်မတူတချို့ရတွေကဟိုကော်ဖီတွေကိုကိုယ်မှရှိတဲ့ကော်ဖီတွေစုပြီးတော့တယောက်ကိုအချိန်ဘလောက်တန်းမှပြီးတော့မှစုပြီးတော့ထောက်လုပ်ကြတယ်တချို့ရကြတော့လဲဟိုကော်ဖီကိုယ်ပိုင်ရှိတာရောမရှိတာရောအဲစုပေါင်းပြီးတဲ့ခါကျတော့အတင်းကော်ဖီတွေဝယ်ပြီးတော့အဲ့လိုမျိုးလောက်ကြတာရှိတော့ပေါ့ဟိုတင်းကော်ဖီဆိုတော့ပြီးကြော်ဟဲကော်ဖီပါပဲအဲ့လိုမျိုးအဲ့လိုထိလာဖို့အတွက်ဟောကျွန်တော်တို့အဲ့လိုမျိုးတတ်မှတ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကျွန်တော်တို့ရာတပ်ပြင်ရလို့ရှိရင် ဟိုအဖွဲ့ဝင်က16ဦးရှိတယ်အဲ16ဦးမှာတဦးကိုကိုပြီးချင်း900ပြည်တန်900ဆိုပြီးတော့မှကျွန်တော်လုပ်ကြတယ်ပြီးတော့ပြည်တန်900ကနေပို့လာတဲ့နောက်ထပ်လို့လာတဲ့ကျွန်တော်တက်ကက်ကဒီနေ့ဆိုရင်ကျွန်တော်တို့ငါးတန်ထုတ်မယ်ဆိုပြီးတော့မှကျွန်တော်တို့တက်ကက်ချထားတယ်အဲ့တော့16ဦးကနေပြီးတော့မှအချိန်ဟို900စီစုပြီးတော့မှတ်ထားပြီးငါးတန်တွေလိုအပ်တာဟာကို you are here ဒီဆက်စအတန်းကားလေးစီအနေလာရောက်တော့ဝယ်ပြီးတဲ့ခါကျတော့ကျွန်တော်ထုတ်လို့ကြတယ်ပေါ့
တောင်သူတွေကိုယ်တိုင်ပါဝင်ပြီးအထူးတောင်းဝင်ကော်ဖီတွေကိုရေရှည်ထုတ်လုပ်သွားနိုင်ဖို့အတွက်ရွှေတောင်သူအဖွဲ့ကကြိုးပမ်းနေတာပါအရင်ကတမတ်ရိုးကျတောင်ရဆိုင်လုပ်ကန်စားတော့ခဲ့ကြတဲ့တောင်သူတွေအထူးတောင်းဝင်ကော်ဖီစတင်ထုတ်လုပ်လာပြီးနောက်ပိုင်းမှာတော့အကျိုးအမြတ်တွေလည်းတိတိတသားပြောင်းလဲလာခဲ့ပါတယ
်ကျွန်မအခုရောက်နေတဲ့နေရာကတော့ရွှေတောင်သူကော်ဖီလုပ်ငန်းတွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့ဒီရွာပေါင်း18ရွာလဲကတရွာပေါ့နော်ကျောက်ကူပြင်ရွာမှာဖြစ်ပါတယ်ဒီကျောက်ကူပြင်ရွာကတော့ဒီရွှေတောင်သူကော်ဖီလုပ်ငန်းအတွက်တစ်နှစ်ကိုကော်ဖီတန်ချိန်၄တန်လောက်ကိုထုတ်လုပ်ပေးနေတဲ့ရွာဖြစ်ပါတယ်ဒီရွာကဒီဒေသခံတောင်သူတွေနဲ့လည်းကျွန်တော်တို့တွေ့ဆုံမေးမြန်းထားပါတယ
်အတ္တိကရဝင်ငွေတအားကွာသွားတဲ့ချက်ဒီရွှေတောင်သူမဖွက်ခင်ဒီရွာငံကိုထူတန်းကော်ဖီအဖွဲ့မစားတင်ခင်ကဒေသပေါ်အစီအရတပိုက်တာ400လောက်ပဲရှိတဲ့ချက်စုခုတဲ့လောက်အခတ်တော်တာလေးပေါ့အခုအဲ့ဒီအထူးတောင်းကော်ဖီစတင်ဝင်ရောက်လာတဲ့ချိန်မှာဒေတာပေါ်ဆေးရ800အလောက်ဖြစ်သွားတယ်အခုဒီနှစ်ပိုင်းကျတော့အပြင်ဒေတာပေါ်ဆေးရ800 900ပေါ့အဲ့အထူးတောင်းကော်ဖီရဲ့တပိတ်တာတောင်ဖို့က1200အလောက်กว่าသွားတယ်ရှင့
်အဖွဲ့ဝင်400ကျော်ရှိတဲ့ရွှေတောင်သူအဖွဲ့ရဲ့60ရာခိုင်နှုန်းကအမျိုးသမီးတွေပါအထူးတောင်းဝင်ကော်ဖီထုတ်လုပ်နိုင်တဲ့အတွက်အကျိုးအမြတ်ဝင်ငွေတိတိတသားပြောင်းလဲလာတာကအမျိုးသမီးတွေရဲ့ဘဝတွေတိုးတက်လာဖို့အတွက်အခွင့်အလမ်းဖြစ်စေတယ်လို့ရွှေတောင်သူအဖွဲ့ဝင်တွေကပြောပါတယ်။အခုလိုနိုင်ငံကအဆင့်မီအထူးတောင်းဝင်ကော်ဖီတွေထုတ်လုပ်နိုင်ဖို့အဆင့်ကိုရောက်လာဖို့အတွက်ကိုတော့အမေရိကန်ပြည်ထောင်စုနိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အဖွဲ့ကအဓိကပံ့ပိုးကူညီပေးခဲ့တာပါ။ USAID ရဲ့အကူအညီနဲ့အမေရိကန်အခြေစိုက်Windrock International အဖွဲ့ကနေတဆင့်လုပ်ငန်းတွေကိုအကောင့်ထဲပေါ်ပေးခဲ့တာပါရွာငါဒေသမှာရှိတဲ့တောင်သူတွေကိုစိုက်ပျိုးမှုနီးနာတွေနည်းပညာအထောက်အပံ့တွေနဲ့ဈေးကွက်ရှာဖွေရမှာပါ Windrock အဖွဲ့ကကူညီပေးခဲ့တာဖြစ်လို့ဒီလိုနိုင်ငံတကာအဖွဲ့တွေရဲ့အကူအညီတွေကရွှေတောင်သူတွေအတွက်တော့အထူးအရေးပါခဲ့တယ်လို့ရွှေတောင်သူအဖွဲ့ဥက္ကဋ္ဌကပြောပါတယ်
ကျွန်တော်ရွာငါမြို့နယ်မှာပါနော် Windrock USA ရဲ့အထူးအကူအညီနဲ့ Windrock ရဲ့นี่ปัญญานี่มาဝင်ခင်တော့ကျွန်တော်တို့ဒီဒေတာမှာကော်ဖီပေါ့ဈေးကဘာမှမရှိဘူးတချို့တောင်သူတွေဆိုလို့ရှိရင်ကော်ဖီပြင်ကိုခုတ်ပြီးပြီးတော့အခြားသီးနှံအစားတို့စိုက်ပြူတဲ့အထိဖြစ်ခဲ့တယ်ဒါပေမဲ့2056ရာသီမှာဝင်းရောရဲ့ project စာဝင်တယ်အဲနှစ်မှာပဲကျွန်တော်တို့တောင်သူတွေပထမဦးဆုံး၄ရောက်နေတယ်အထူးတန်းကော်ဖီစားထုတ်ခဲ့ရပါတော့အဲ့နှစ်မှာကော်ဖီဈေးနှုန်းကငကိုလက်ရှိရနေတဲ့ပေါ့ဈေးထက်၅ဆကျော်ဒီရောင်းချခဲ့ရတယ်အဲ့အတွက်တောင်သူတွေစိတ်ထဲမှာတောင်သူတွေရဲ့ရင်ထဲမှာအပြောင်းလဲတစ်ခုဖြစ်သွားတယ်ပါတော့နောက်နှစ်ချက်တော့အကြီးပါ16အထိတိုးလာတယ်အထူးတန်းကော်ဖီထုတ်ဖြစ်တယ်ဈေးကလည်းကိုဈေးကောင်းကောင်းရောင်းချရတယ်ပါတော့အဲ့အတွက်အဲ့လိုရောင်းချရတဲ့အတွက်ဒီတောင်သူတွေကငါတို့ကိုယ်တိုင်အစုဖွဲ့ဖွဲ့မယ်ဆိုတော့စိတ်ဓာတ်ဝင်ခဲ့တယ်နောက်ပြီးလို့ရှိရင်တောင်သူတွေအစုဖွဲ့ဖွဲ့ချင်းခဲပေမဲ့သူတို့မဖွဲ့စည်းနိုင်တဲ့အဖွဲ့စည်းပုံစံကိုဝင်းရောင်းနေပြီးတော့ဟိုစနေနေ့ကျသင်တန်းပေးတာတောင်သူတွေကိုယ်တိုင်တွေးတောချင်းချင်းပြီးတော့ဘယ်လိုအဖွဲ့စည်းမျိုးဖွဲ့မယ်ဆိုတဲ့အားထိသူတို့သင်တန်းတွေပေးခဲ့တယ်။နောက်အခုအဖွဲ့စည်းလှုပ်ဆောင်နေတဲ့အချိန်မှာလည်းလိုလမ်းကြောင်းမှအောင်ပေးရနေပြီးတော့အထင်ကြောင်းပေးနေရပါတော့။ဒါဝင်းရောင်းကျွန်တော်တို့ရွှေတောင်သူဖြစ်လာဖို့အတွက်ဝင်းရောင်းရဲ့ကူညီမှုကဘယ်လောက်ထိအရေးကြီးတယ်ဆိုတော့
အခုလိုနိုင်ငံတကာရဲ့ပံ့ပိုးကူညီမှုအပြင်ဒေသဆိုင်ရာအစိုးရနဲ့နိုင်ငံတော်အစိုးရတွေကပါဝါဝင်ကူညီပံ့ပိုးကြမယ်ဆိုရင်တော့ရွှေတောင်သူအဖွဲ့နဲ့ရွာငံဒေသကထွက်တဲ့ကော်ဖီတွေကိုကဘာကတည်လာတဲ့အထိနိုင်ငံတကာဈေးကွက်မှာတွင်တွင်ကျဲကျဲရောင်းချသွားနိုင်ဖို့ရွှေတောင်သူအဖွဲ့ဖွဲ့စည်းရမှာဦးဆောင်ပါဝင်ခဲ့တဲ့မြားစီတီကြီးရွာကကိုစော်လင်းထက်ကယုံကြည်ထားပါတယ
်ကျွန်တော်တို့ကတော့ဒီဤပညာပိုင်းဆိုင်ရာတော့တော်တော်များများတောင်သူတွေအတွက်လောလောဆယ်မှာအသုံးချနေတာရတာပါเนาะဒီဝင်းတော်ကပေးတဲ့နည်းပညာတွေနဲ့နောက်ဒီထက်ကျွန်တော်တို့ခြေလှမ်းများများနဲ့သွားနိုင်အောင်ဆိုရင်နည်းပညာနဲ့မကမဲ့စက်ကရိယာဆယ်ရန်တရားကူညီစက်ကရိယာကူညီတွေလိုအပ်ပါတယ်ပြီးတော့ဈေးကွက်ကလည်းပဲတစ်ဖက်မှာသွားနေပြီဖြစ်တဲ့အတွက်အဓိကနံပါတ်1ကဒီဆယ်ရန်တရားကင်ကြတဲ့နည်းပညာတွေဒီဆယ်ရန်တရားတွေသာလျင်ဒီကြွားတွေကိုစက်ကရိယာတွေပံ့ပိုးကူညီမှုတွေပေးမယ်ဆိုလို့ရှိရင်ရွှေတောင်သူကလည်းပဲရွှေတောင်သူလုပ်ငန်းဒီထက်ဖွံ့ဖြိုးလာနိုင်မယ်ရွှေတောင်သူလုပ်ငန်းဖွံ့ဖြိုးလာမှဒီတောင်သူတွေကိုကူညီနိုင်မယ်တောင်သူတွေကိုကူညီနိုင်မှလည်းပဲရွှေတောင်သူကိုပြန်ပြီးတော့တောင်သူတွေကယုံကြည်မှုပြန်ရှိလာမယ်အဲ့လိုဆိုလို့ရှိရင်ရွှေတောင်သူရဲ့ ီဒီဖွက်ကလည်းဒီထက်ပိုမှုပြီးတော့ခိုင်ပါတဲ့အဖွဲ့စုတစ်ခုဖြစ်လာပြီးတော့ဂျွမ်ငါမျိုးနယ်မှာဒီရွှေတောင်သူဆိုတဲ့ကော်ဖီဖွက်ကလည်းပဲအထူးတန်းကော်ဖီအနေနဲ့ကမ္ဘာမှာဘယ်လိုဈေးကွက်တွေတွားနေတယ်ဆိုတဲ့နာမည်တစ်ခုမတော့တောင်သူတွေနိုင်ငံကယုံကြည်မှုရောတောင်သူတွေရဲ့ယုံကြည်မှုရောပေါင်းစားပြီးတော့ဒါတည်မြဲလာလိမ့်မယ်လို့မျှော်လင့်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်စုပေါင်းအင်အားနဲ့တောင်သူတွေရဲ့ဘဝတွေတိုးတက်လာအောင်အားထုတ်ချိုးပန်းသွားဖို့ရွှေတောင်သူအဖွဲ့ဝင်တွေကမျှော်မှန်းထားကြတာပါရွာငံဒေသထွက်ကော်ဖီရဲ့အရေးသွေးကိုထိန်းထားနိုင်ပြီးတော့အထူးသဖြင့်ကော်ဖီတွေတိုးမြင့်ထုတ်လုပ်နိုင်ဖို့အတွက်ကိုလည်းရွာငံကော်ဖီအသင်းကိုဖွဲ့စည်းခဲ့ကြပါတယ်ဒီအသင်းနဲ့ပတ်သက်လို့တော့ဥက္ကဋ္ဌဦးမောင်နုကအခုလိုပြောပြပါတယ်
ကော်ဖီကတော့ကျွန်တော်တို့ဒီလုံးလုံးစိတ်အနေထားမှာမြန်မာနိုင်ငံရဲ့ကော်ဖီဆောင်ရလို့ပြောလို့ရတာပေါ့နော
်ဒါ
ကြောင့်ရွာငံကော်ဖီဒီနည်းနည်းအရေးကြီးပါတယ်အရေးကြီးတာကဈေးကွက်လည်းအရေးကြီးတယ်လို့အရေးသွေးလည်းအရေးကြီးပါတယ်အဲ့တော့ကျွန်တော်တို့ကတော့အဓိကအရေးသွေးတွေထိန်းသိမ်းနိုင်ဖို့အရေးသွေးထိန်းသိမ်းနိုင်ဖို့ဆိုရင်တော့ကျွန်တော်တို့တောင်းသူရဲ့ထောက်လုပ်သူရဲ့ညီညွတ်မှရမယ်ဆိုပြီးတော့ကျွန်တော်တို့ဒီအသိကိုကျွန်တော်တို့ခံခင်မှမှဖွဲ့စည်းရရှိဖြစ်ပါတယ်
လက်ရှိမှာတော့ရွှေတောင်သူတွေအနေနဲ့အထူးသဖြင့်ကော်ဖီတွေကိုတွင်းမြှင့်ထုတ်လုပ်နိုင်ဖို့နိုင်ငံတကာဈေးကွက်ထဲကိုအခုထက်ပိုပြီးတော့ထိုးဖောက်နိုင်ဖို့အတွက်အခက်အခဲတွေကတော့ရှိနေသေးပါ။ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဈေးကွက်ထိုးဖောက်နိုင်စွမ်းအားနည်းပါးမှုတွေကအဓိကစိန်ခေါ်မှုတွေဖြစ်နေတယ်လို့တောင်သူတွေကပြောပါရယ်။ပြည်တွင်းပြည်ပကော်ဖီဈေးကွက်ထဲအအောင်မြင်မြင်ထိုးဖောက်နိုင်ဖို့ကြိုးစားနေတဲ့ရွှေတောင်သူအဖွဲ့အနေနဲ့ရှေ့ဆက်လုပ်ငန်းတွေခိုင်မာအားကောင်းလာအောင်ဘယ်လိုရည်ချက်တွေနဲ့လှုံ့ဆော်နေပါလဲ။
ဆက်ရှိမှာရွှေတောင်သူကရည်ရွယ်ချက်၃ခုနဲ့လုပ်နေတယ်အဓိကတော့ကျတို့ဟိုပမာဏဘယ်လောက်ရောက်အောင်မယ်ဆိုတာတဲ့အထူးသဖြင့်ကော်ဖီဈေးပတ်ပုံမူခိုင်မာလာဖို့နောက်ပြီးအထူးသဖြင့်ကော်ဖီဈေးဟိုတောင်သူတွေအထူးသဖြင့်ကော်ဖီပုံမူထုတ်လုပ်နိုင်ဖို့နောက်ပြီးဒီကျေးရွာမှာရှိတဲ့ကျတို့ရွှေတောင်သူဖွဲ့ကကျေးရွာတွေမှာရှိတဲ့ကော်ဖီနဲ့ပတ်သက်တဲ့အခက်အခဲတွေကိုဒီရွှေတောင်သူဖွဲ့နေပြီးတော့ရည်ရွယ်နိုင်မှုဆိုရည်ရွယ်ချက်၃ခုနဲ့လုပ်နေတယ်ဒီဘယ်လောက်ကြီးကြီးထွားလာမလဲဆိုတာတော့ကျတို့ကျတို့တောင်သူဘက်ဖြစ်တဲ့အလုတ်ကမှအစားလုပ်တဲ့အဖွဲ့ဖြစ်တဲ့အတွက်ဖြည်းဖြည်းနဲ့ရှေ့ကိုတိုးဝိုင်းရမှာပ
ါချွေတောင်သူအစုအဖွဲ့အနေနဲ့နိုင်ငံတကာအဆင့်ပြီးအရေးသွေးရှိတဲ့ဒီအထူးတန်းဝင်ကော်ဖီစစ်တွေကိုစိုက်ပျိုးထုတ်လုပ်တဲ့အဆင့်ကိုရောက်နေပြီဆိုပေမဲ့လည်းဒီကိုယ်တိုင်ကြိတ်ခွဲပြီးတော့ထုတ်ပိုးတဲ့အခြေအနေကိုရောက်ဖို့အတွက်ကတော့ကြိုးစားနေရဆဲပဲဖြစ်ပါတယ်နည်းပညာအကူအညီတွေစက်ရန်နေရာအကူအညီတွေသာရမယ်ဆိုရင်တော့ဒီထက်မကတိုးတက်တဲ့လုပ်ငန်းတွေဆောင်ရွက်နိုင်ဖို့အတွက်လည်းမျှော်လင့်ထားကြတာပါအခုလက်ရှိမှာကတော့ဒီအမေရိကန်ပြည်ထောင်စုနဲ့ကနေဒါလိုနိုင်ငံကြီးတွေအပါအဝင်နိုင်ငံပေါင်း14နိုင်ငံကိုရွှေတောင်သူရဲ့ဒီကော်ဖီတွေကိုတင်ပို့ရောင်းချနေတာဖြစ်ပါတယ်